မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်တာကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ရဲ့ဒီအနီးဝန်းကျင်မှာရှိတဲ့မြန်မာဒီမိုကရေစီအင်အားစုတွေစုစည်းပြီးမြန်မာတန်ရုံရှိမှပုတ်တပုနေ့ကစူဝေးစန္ဒပြခဲ့ကြပါတယ်။တန်ရုံဝန်ထမ်းတွေအနေနဲ့ပြည်သူလူထုနဲ့အတူပူးပေါင်းပါဝင်ကြဖို့မကြာသေးခင်ကပဲနှုတ်ထွက်ပြီးလူထုလှုပ်ရှားမှုမှာပူးပေါင်းပါဝင်လာတဲ့တန်ရုံပထမအတွင်းဝင်ဦးမောင်မောင်လက်နဲ့အတူတောင်းဆိုခဲ့ကြပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
။ရောမထွက်လဲ။ရောမထွက်လဲ။ရောမထွက်လဲ
။ညီမနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီး18ရက်မြောက်နေ့မှာဒီအာဏာသိမ်းမှုကိုဆက်ကျင်ကန့်ကွက်တဲ့အနေနဲ့ Washington DC အနီးဝန်းကျင်မှာရှိတဲ့မြန်မာမိသားစုတွေဒီမိုကရေစီအရေးလိုလားသူတွေနဲ့မြန်မာနိုင်ငံကိုချစ်မြတ်သူတွေစုဝေးပြီးမြန်မာတန်ရုံးရှိမှစုဝေးဆန္ဒပြခဲ့ကြတာပါသူတို့ဆန္ဒပြခြင်းအကြောင်းရင်းကိုတော့ဆန္ဒပြပွဲကိုဦးဆောင်ကျင်းပသူတူဖြစ်တဲ့ကိုရင်အေးကရှင်းပြပါတယ
်ဒီနေ့ကတော့ကျွန်တော်တို့ Washington DC တစ်ဝိုက်မှာရှိကြတဲ့မြန်မာအင်အားစုတွေအကုန်လုံးကလာပြီးတော့မြန်မာတန်ရုံးကတာမန်ကြီးနဲ့တကွတာဖူတယ်များအားလုံးကိုကျွန်တော်တို့လူထုရဲ့လှုပ်ရှားမှုဖြစ်တဲ့ CDM အနာဖြစ်တဲ့လှုပ်ရှားမှုကပူအောင်ပါဝင်ကြဖို့တည်းကျွန်တော်လာပြီးတော့ request လုပ်တာပါကျွန်တော်ပြန်ပြတောင်းဆိုရင်းဖြစ်ပါတယ်ကျွန်တော်တို့ Washington DC မှာရှိတဲ့ဒီမှာတာယုံကစာမှုတန်းတွေကနေပြီးတော့ကျွန်တော်တို့ပထမအတွင်းဝန်ဥမ္မောလန်ကလည်းကျွန်တော်တို့ဒီလူကြီးတွေကိုပူအောင်ထားပြီးဖြစ်ပါတယ်အဲဒါမှမဟုတ်ဒီနေ့မှာကျွန်တော်တို့ဥမ္မောလန်နဲ့မိသားစုဝင်လာပြီးတော့သူ့ရဲ့လှုပ်ဆောင်ကိန်းတွေကိုသူ့လိုပဲရရင်ပြသွားတာလူလူဘက်ကလည်းရည်တည်ပေးဖို့လည်းလာပြီးကျွန်တော်တောင်းဆိုကြရင်ဖြစ်ပါတယ်
Washington DC မြို့မှာရှိတဲ့မြန်မာတန်ရုံးကနေမကြသေးခင်ကပဲယာရုကနှုတ်ထွက်လိုက်တဲ့ပထမအတွင်းဝန်ဦးမောင်မောင်လက်ကလည်းတန်ရုံးဝန်ထမ်းတွေအနေနဲ့ရရင်ပြတ်သားစွာယက်တီကြဖို့တိုက်တွန်းခဲ့ပါတယ
်တန်ရုံးဝန်ထမ်းတို့အနေနဲ့လည်းပေါ်ခြင်းတရားစီဝင်နဲ့ရရင်ပြတ်သားစွာယက်တီဖို့ပြောဆိုရတဲ့တပ်ပြီးဝေးဖို့ကြောင့်အနေနဲ့တိုက်တွန်းလိုက်ချင်ပါတယ်ခင်ဗျာကျေးဇူးပါခင်ဗျာကျေးဇူးတင်ပါတယ
်ဦးမောင်မောင်လက်ရဲ့သမီးတူဖြစ်သူမတ်ယွန်းပန်းဤကလည်းတန်ရုံးဝန်ထမ်းတွေပြည်သူနဲ့အတူပူးပေါင်းပါဝင်ကြဖို့ဒီဆန္ဒပြပွဲအခမ်းအနားမှာတိုက်တွန်းပြောကြားခဲ့ပါတယ်Washington DC အနီးဝန်းကျင်မှာရှိတဲ့ဒီမိုကရေစီအရေးလိုလားသူတွေက Washington DC မြို့မှာရှိတဲ့မြန်မာတန်ရုံးဝန်ထမ်းတွေအနေနဲ့ပြည်သူနဲ့အတူပူးပေါင်းပါဝင်ကြဖို့တောင်းဆိုထားတဲ့စာကိုတော့ Washington DC အနီးဝန်းကျင်မှာရှိတဲ့ဒီမိုကရေစီအရေးလှုပ်ရှားတောင်းဆိုသူတွေက February 6ရက်နေ့ကပေးအပ်ခဲ့ပြီးဖြစ်ပါတယ်ခင်ဗျာ